မကြခင်စတင်တော့မယ့်အိန္ဒိယဝန်ကြီးချုပ်ရဲ့မြန်မာခီးစဉ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဂိုင်းတွဲဖြေရှင်းမှုတွေမှာအထွေအကြုံများတဲ့အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံကြားလုံခြုံရေးနဲ့ကာကွယ်ရေးပိုင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေနဲ့ကုန်သွယ်စည်းပွားနယ်နဲ့ဆက်သွယ်ရေးလမ်းကြောင်းတွေပိုးပြီးတိုးတက်ကောင်းမွန်လာရေးနိုင်ငံကောင်းဆောင်တွေကြားဆွေးနွေးနိုင်ခြင်းမျှော်လင့်ချက်တွေရှိပါတယ်။အိန္ဒိယဝန်ကြီးချုပ်ရဲ့၃ရက်တာခီးစဉ်အပေါ်တုံ့တက်ချက်တွေကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆူမုံကစူးစီးတင်ပြထားပါတယ်။
ဟုတ်ကဲ့ပါတရုတ်နိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပတဲ့ BRICS ဖွဲ့ရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်နေတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာအစည်းအဝေးအပြီးမှာတော့မြန်မာနိုင်ငံကိုဒီသတင်းပတ်ထဲရှေ့ခီးဆက်မှာပါခီးစဉ်ကတော့စက်တင်ဘာလ5ရက်နေ့ကနေစက်တင်ဘာလ9ရက်နေ့အထိနှစ်နိုင်ငံခီးစဉ်နဲ့လာရောက်ဖို့ရှိပါတယ်အိန္ဒိယဝန်ကြီးချုပ်ရဲ့မြန်မာခီးစဉ်တွင်မှာတော့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့လုံခြုံရေးအတွေ့အကြုံများတဲ့အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံကြားလုံခြုံရေးနဲ့ကာကွယ်ရေးပိုင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေနဲ့နောက်လက်တလောအိန္ဒိယနဲ့မြန်မာကြားပြဿနာဖြစ်နေတဲ့ပဲကုန်သွယ်မှုကိစ္စအပါအဝင်ကုန်သွယ်စည်းဝါးနဲ့နိုင်ငံနယ်ဆက်ဆက်သွယ်ရေးခရီးလမ်းကြောင်းတွေပို့ပြီးတော့မှတိုးတက်ကောင်းမွန်လာရေးနိုင်ငံခေါင်းဆောင်တွေကြားဆွေးနွေးနိုင်ခြင်းရှိတယ်ဆိုတဲ့မျှော်လင့်ချက်တွေရှိပါတယ်လက်တလောမှာတော့ရခိုင်မောင်းတော်ဘက်မှာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်တွေ့ကြုံနေရတဲ့မြန်မာအစိုးရအနေနဲ့အိန္ဒိယဝန်ကြီးချုပ်ရဲ့ခီးစဉ်တွင်မှာရခိုင်ဘက်ကလက်ရှိအခြေအနေတွေကင်တွယ်ဖြေရှင်းတဲ့နေရာမှာအိန္ဒိယဘက်ကဘလို့ကူညီပံ့ပိုးနိုင်မယ်ဆိုတာနဲ့ဆွေးနွေးဖို့ရှိတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနအကြီးအကဲတာဝန်ရှိသူတဦးကလည်းသတင်းတောက်တွေကိုပြောထားပါတယ်။မိုဒီရဲ့ခီးစဉ်တွင်မှာတော့အိန္ဒိယနဲ့မြန်မာနိုင်ငံကြားလုံခြုံရေးနဲ့ကုန်သွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအခြေအနေအလားအလာတွေနဲ့ပတ်သက်လို့မြန်မာနိုင်ငံရေးလှိလာကဲခတ်သူဦးစည်ရသူကအခုလိုသုံးသပ်ပါတယ်
။ကျွန်တော်တို့အိန္ဒိယနဲ့ကလည်းနေဆက်ကဒါရှေ့ကြီးဆက်ဆက်နေတာ။ဆက်ဆက်နေတဲ့အခါကျတော့နေဆက်ဆက်ဆက်နေတဲ့နိုင်ငံချင်းချင်းကောင်းဆောင်တွေပြန်လည်သွားတဲ့အခါကျရင်တော့ကျွန်တော်နေဆက်ကိစ္စကတော့မလွဲမသွေပါလာမှာပေါ့လေ။ဆိုတော့နေဆက်ဖြတ်ပြီးတော့ကျွန်တော်လုံခြုံရေးကိစ္စရှိမယ်။နောက်ပြီးနေဆက်ဖြတ်ပြီးတော့ကျွန်တော်တို့စီးပွားရေးဆက်ဆံတဲ့ကိစ္စရှိမယ်ပေါ့နော်။အဲတော့စီးပွားရေးဆက်ဆံတဲ့ကိစ္စကလည်းကျွန်တော်လုံခြုံရေးကိစ္စနဲ့ဆက်ဆံတာပေါ့။ဘာလို့လဲဆိုတော့လမ်းကြောင်းတစ်လျှောက်ကမလုံခြုံဘူး။အဲ PND လိုမျိုးဆက်ဆက်ပြီးကုန်သွယ်ပွဲမဲ့ကိစ္စတွေကိုဒါမလိုလားတဲ့အဖွဲ့အစည်းတွေပါရှိမယ်ဆိုတော့ဒါတွေကစီးပွားရေးကလည်းလုံးလို့မရဘူးဆိုတဲ့အခါကျတော့စီးပွားရေးနဲ့လုံခြုံရေးနဲ့ကတော့ကျွန်တော်တို့တစ်ဆက်တစ်ဆက်ပဲကျွန်တော်တို့ဆွေးနွေးရမှာပေါ့နော်။နောက်ပြီးအခါကျအိန္ဒိယကတော့ဟိုကျန်းဖတ်မှုတိုက်ချက်ရေးတွေ့ကြုံတွေပါတွေကမြန်မာပြည်ရဲ့အများကြီးရှိတယ်ဆိုတော့ဆွေးနွေးမလားပေါ့နော်အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံနဲ့အပြန်အလှန်တယောက်စီတယောက်တင်ပြီးလို့ရအောင်ဆွေးနွေးကြမလားဒါကလည်းကျွန်တော်တို့ဆွေးနွေးမှပိုင်နိုင်မှာမယ်လို့ထင်ပါတယ
်အိန္ဒိယဝန်ကြီးချုပ်မိုဒီရဲ့ခီးစဉ်ဟာမြန်မာနိုင်ငံရဲ့အင်အားကြီးနိုင်ငံကြီးနှစ်နိုင်ငံဖြစ်တဲ့အိန္ဒိယနဲ့တရုတ်တို့ကြားဩဇာလွှမ်းမိုးမှုနဲ့စီးပွားရေးမဟာဗျူဟာနဲ့နိုင်ငံသားချင်းညှိနှိုင်းဆက်ဆံမှုတွေတိုးချဲ့ဖို့ကြိုးစားတဲ့ခီးစဉ်တစ်ခုအဖြစ်ရှုမြင်ကြပါတယ်ဒီအပေါ်ဦးစည်ရသူရဲ့အမြင်ကတော့
အိန္ဒိယကတော့အကြီးအကဲတော့နှစ်နိုင်ငံရှိတာပေါ့တရုတ်နဲ့အိန္ဒိယဆိုတော့ကျွန်တော်တို့ကတရုတ်ပေါ်မှာမိခိုအားထားရတာတော့ကျွန်တော်တို့များနေတယ်ဒါလည်းဟိုတရုတ်ဘက်ကအများကြီးညှိနှိုင်းနှံထားတဲ့ဆက်ဆံတွေလုပ်တဲ့စာဒါနိုင်ငံအတွက်ကောင်းတဲ့အချက်ပဲဒါပေမဲ့ကျွန်တော်တို့ကဟိုတနိုင်ငံတည်းပေါ်မှာမိခိုထားရင်တော့ဘူဝါရအပြောင်းလဲတွေပါတယ်ဖြစ်တဲ့အခါကျရင်ကျွန်တော်တို့ကနိုင်ငံကအနိုင်မိသွားနိုင်တာပေါ့လေဆိုတော့ဒီစာရင်းမှာဘာပြောစီးပွားရေးကလည်းတက်လာနေတယ်တန်တမာရေးကအင်အားလည်းရှိနောက်ပြီးတော့စီးပွားရေးအင်အားရလည်းတက်လာပြီးတော့ချိန်ဝါလည်းရှိတဲ့ဒီအိန္ဒိယလိုနိုင်ငံမျိုးနဲ့ကျွန်တော်တို့ကဆက်ဆံထားနိုင်မယ်ဆိုရင်တရုတ်ကြီးပဲကျွန်တော်တို့အားကိုးနေရတာမျိုးမဟုတ်ပဲနဲ့အိန္ဒိယဘက်ကလည်းကျွန်တော်တို့ခွင့်လန်းနေကျွန်တော်တို့ပွင့်လာနိုင်တယ်ဒါနှစ်နိုင်ငံကောင်းဆောင်နေရလဲကျွန်တော်ဆက်ဆံရေးကောင်းနေတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်မဟုတ်လို့ဒါတော့ကျွန်တော်တို့ကအခွင့်ကောင်းယူပြီးတော့လုပ်ဖို့လိုတာပေါ့နော်မြန်မာဘက်ကနေပြီးတော့လေ
ဒါအပြင်မြန်မာနိုင်ငံကပဲမျိုးမျိုးကိုအိန္ဒိယကတင်သွင်းနေတာကိုကန့်သတ်လိုက်ပြီးတဲ့နောက်ပိုင်းအိန္ဒိယဘက်ကခေါင်းဆောင်တူပထမဦးဆုံးလာရောက်တဲ့ခီးစဉ်ဖြစ်နေတဲ့အတွက်ဒီပေါ်မှာစီးပွားရေးလှိလာတုံ့တက်သူစာရေးဆရာဒေါက်တာခင်မောင်ညိုကတော့တနိုင်ငံကုံသွယ်စီးပွားဆက်ဆံမှုအဆင်ပြေလာစေမယ့်အလားအလာကောင်းဖြစ်ရှုမြင်ပါတယ
်အတော်လေးဟိုဒီပဲကိစ္စကိုတိုက်ပွဲဝင်ရောဟိုဘက်ကနေလို့တော့သူတို့အနိုင်ရတဲ့သဘောမျိုးရှိတဲ့အချိန်မှာကုံသွယ်ရေးစစ်ပွဲသဘောမျိုးဖြစ်သွားတယ်ဟိုအိန္ဒိယဘက်ကလည်းတော့သူတို့ကဟိုမိုဒီကိုပုံမြင့်တရားခံပြီးတော့ဒီပဲကိစ္စဆိုတော့ကုံတော့အကောင်းဆုံးဖြစ်အောင်ပြောနေနေကြတာပေါ့သကုံတွေဝင်ကြည့်လဲဝိုင်းတော့ပြောနေကြတော့ပေါ့လေဆိုသူကြီးပို့
ဝင်းကြီးချုပ်မိုဒီရဲ့အခုခီးစဉ်တွင်မှာတော့နေပြည်တော်ကိုတွားရောက်ပြီးနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝင်ကြီးဒေါက်အောင်ဆန်းစုကြည်အပါအဝင်မြမအစိုးရအဖွဲ့ထိပ်တန်းခေါင်းဆောင်နေနဲ့တွေ့ဆုံဆွေးနွေးနိုင်ခြင်းရှိပါတယ်တနိုင်ငံသားဆွေးနွေးမှုတွေနဲ့အတူငလျင်ဒန်တင့်နဲ့ပကံဖျားတွေပြည်ပြင်ထိန်းသိမ်းရေးဆိုင်ရာနားလည်မှုစာချုပ်လာတရက်ကိုလည်းလက်မှတ်ရေးထိုးဖို့ရှိတယ်လို့သိရပါတယ်ရှင်
မဆူမမရှင်